မြန်မာပြည်ရင်းမှာသတင်းလွှတ်လပ်ခွင့်တိုးတက်အောင်ကြိုးပမ်းနေတဲ့တစ်ချိန်ထဲမှာပဲသတင်းမီဒီယာသမားတွေဘက်ကလည်းမီဒီယာကျင့်ဝတ်နဲ့အညီစောင့်ထိုင်းလှိုင်နာဖို့လိုအပ်ပါတယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကတိုက်တွန်းလိုက်ပါတယ်။နေပြည်တော်ကိုရောက်ရှိနေတဲ့အက်ဒီတာဒေါခင်ဆိုဝင်းကဒုတိယဝန်ကြီးဦးအောင်လာထွန်းကိုတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ရှင်။
အဲ့တော့ကျင့်ဝတ်တဲ့မီဒီယာကျင့်ဝတ်နဲ့ပတ်သက်လို့ဆရာဘလိုများအခုလောလောဆယ်ဖြစ်နေတဲ့အခြေအနေတွေပေါ့လေဘလိုသုံးသပ်လို့ရပါလဲရှင်
။မီဒီယာကျင့်ဝတ်ကိုပြောရင်တော့ကျွန်တော်အစိတ်ခံရမလားမဖြစ်ဘူးထင်ပါတယ်။မီဒီယာကျင်းဝန်းပိုင်းမှာတော်တော်အားနေတာတွေ့ပါတယ်အတူတူငေရွေတဲ့သတင်းသမားတွေအဲ့ဒါလည်းကျွန်တော်အပြစ်ပြောတာတော့မဟုတ်ပါဘူး။ဟောကျွန်တော်တို့စနေတရလက်ချင်းတင်ကြမှုအားနေတဲ့အပိုင်းရှိပါတယ်။အရေးတွေးကလည်းတော်တော်များလာပါတယ်။မီဒီယာကျင်းဝန်းမှာအဲ့ဒီဟာမှာမီဒီယာကျင်းဝန်းလိုက်နာမှုနဲ့ပတ်သက်ရင်သတင်းသမားတွေရဲ့မီဒီယာကျင်းဝန်းလိုက်နာမှုနဲ့ပတ်သက်ရင်အစိုးရဌာနအဖွဲ့အစည်းတွေကသိအရေးကြီးပါတယ်။ဘာလို့ဆိုတော့မီဒီယာကျင်းဝန်းထဲမှာတစ်ခုကပါပါလဲဆိုတော့ balance ဖြစ်ရမယ်ဆိုတော့ပါပါတယ်။အဲ့ဒါသတင်းသမားတွေမှာကသတင်းတစ်ခုကြားပြီဆိုရင်ဆက်သွယ်ရတယ် verify လုပ်ရတယ်။မှန်ကန်ခရင်တော့မှပို့ပြီးတော့details ကိုတောင်းရတယ်အဲ့ဒီအခါမှာကြာရင်သက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းကပုဂ္ဂိုလ်တွေကမီဒီယာသမားကိုရှောင်နေပြီဆိုတော့တွားပြီအဲ့ဒီမီဒီယာသမားကိုတစ်ဖက်သက်ဖြစ်အောင်အတင်းအကျပ်တိုက်တွန်းလိုက်တယ်လို့ဖြစ်နေပါတယ်အဲ့ဒီဟာကိုလည်းကျွန်တော်တို့ကတော်တော်စိုးရိမ်ပါတယ်ကျွန်တော်က
access to information ပေါ့လေ
မှန်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပို့ပြီးတော့တိုးတဲ့အကောင့်ပေါ်အောင်လုပ်ဖို့တိုးတဲ့သဘောပေါ့န
ော်မှန်ပါတယ်ခင်ဗျာမှန်ပါတယ်ဒါကသိအရေးကြီးတဲ့အခိုင်းပါပဲသတင်းရယူခွင့်ဟာတော်တော်လေးကိုကျွန်တော်ဝင်လာခါစားကားဆိုလေကျွန်တော်ကခုလေးလာပဲရှိပါသေးတယ်တော်တော်လေးအားနေတာတွေ့ရပါပါအဲ့လိုသက်ဆိုင်ရာဌာနကဒီတာဝန်ရှိပုဂ္ဂိုလ်တွေကဖြည့်ချဖို့ပြက်ကွက်တာဟာလေဒီ access to information နဲ့ခုနပြောတဲ့ဟာ balance ဖြစ်ဖို့ဟာ balance coverage ကိုအဟန့်တားကြီးတစ်ခုဖြစ်နေတယ်ဆိုတာကျွန်တော်တွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုတော့ကျမတို့သတင်းမီဒီယာအနေနဲ့ပေါ့နော်ဟိုတယ်လီဖုန်းဆက်ပြီးတော့ဝန်ကြီးဌာနအသီးသီးကိုကြိုးစားပြီးတော့မေးကြတာရှိပါတယ်ဘာလို့ဆိုတော့အများကြီးလေး balance ပြအောင်လုပ်ရပါတယ်သတင်းတစ်ခုလုပ်ပြီးဆိုလို့ရှိရင်ဒါပေမဲ့အခုဟိုလက်လက်တလောဖြစ်နေတဲ့ကိစ္စကတော့ဥမာပြည်သူရဲတပ်ဖွဲ့ဆိုတော့ပြည်သူရဲတပ်ဖွဲ့ဆိုရင်လက်တလောဖြစ်သွားခဲ့တဲ့အမှုနဲ့ပတ်သက်တဲ့တဲ့ကြောင့်သူတို့မှလည်းတော်တော်လေးကိုထင်းထင်းသိသိပြောနေရတဲ့အနေအထားရှိရဲ့အဲ့တော့ပြည်သူရဲတပ်ဖွဲ့ဘက်ကရောဘယ်လိုမျိုးစဉ်းစားလို့ရမှာလဲရှင
်ပြည်သူလက်ထက်ဖွဲ့လည်းကျွန်တော်တို့သက်ဆိုင်ရာဝန်ကြီးဌာနတစ်ခုရဲ့အဖွဲ့အစည်းပါပဲကျွန်တော်အားလုံးကိုပထမရှုံပြောတာကတော့ကျွန်တော်တွေးလိုက်ရတာပါလေကျွန်တော်ကနေပေါင်း20ကျော်လောက်နိုင်ငံတကာမီဒီယာမှာလှုပ်လာတယ်နိုင်ငံတကာမီဒီယာသမားတယောက်အမြင်နဲ့ချိန်ကပ်ခဲ့ပါတယ်မီဒီယာအခင်းကျင်းကိုအခုကျွန်တော်ဒီအတွင်းဘက်ကိုရောက်လာတယ်ဒါကျွန်တော်ဆိုလိုတာကနိုင်ငံတကာမီဒီယာသတင်းသမားတွေဘာမျှော်လင့်လဲဆိုကျွန်တော်ကောင်းကောင်းသိပါတယ်ဒီဘက်ကဘာပေးနိုင်မလဲဆိုတော့ကျွန်တော်လေ့လာလိုက်တဲ့အခါတော်တော်လေးတွေ့ရပါတယ်ခင်ဗျာမီဒီအစိုးရအရာရှိတော်တော်များများဟာမီဒီယာကိုအရင်ကကြောက်လန့်တိစိတ်ရှိပါတယ်အဲ့ဒါကလည်းမီဒီယာသမားတွေမှာလည်းရှိပါတယ်ဘာလို့ဆိုတော့ belt တချို့က ethical မဖြစ်ခဲ့ဘူးအစိုးရအရာရှိနဲ့ဆက်ဆံတဲ့အခါမှာ identity false identity နဲ့မိတာတွေရှိပါတယ်ကျွန်တော်ဆို complaint တွေတင်ရပါတယ်မီဒီယာနာမည်တွေအလွေရှော့ပြောပြန်ပြောတဲ့အခါကျမကင်တော့ဘူးအင်ဇာလေးလုံလောက်လုံးမလာဘူးနောက်တချို့ဟာဆိုဒီတက်သက်ကိုwell off the record glory ဒါမှမဟုတ်အဲ့ဒါကို binding name ကိုဖွင့်ချစသည်ဖြစ်ပေါ့ခင်ဗျာအဲ့ဒီမှာအပြန်အလှန်ယုံကြည်မှုဟာလုံးဝကိုပျက်စီးခဲ့ရပါတယ်မီဒီယာနဲ့ဒီအစိုးရအရာရှိတွေကြားမှာပြည်သူရဲတပ်ဖွဲ့ဆိုတော့ဖြစ်မဲ့တင်ပါတယ်သူတို့အပေါ်မှာသူတို့မှာဒီ media handling နဲ့ပတ်သက်လို့အတွေ့အကြုံတော်တော်နုနေပါတယ်အမှန်တရားဆိုတော့ပြောတာပါအဲ့ဒါကိုအားလုံးအပြန်အလှန်ယုံကြည်မှုနဲ့တည်ဆောက်ရမှာပါသူတို့နေရာကဝင်ကြည့်လိုက်ရင်လည်းတော်တော်လေးကိုဘေးကျဉ်နေကြအနေထားဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကသူတို့အပေါ်မှာယုံကြည်မှုရှိလာအောင်ပေါ့လေဟိုကအပြန်လည်ယူမှုရှိအောင်ပြုစုပြောင်းမှုလိုပါတယ်အဲ့ဒါအပေါ်မှာအခြေခံပြီးတော့ကျွန်တော်ရှေ့ကိုတက်လှမ်းရမှာပါခင်ဗျာ